မြန်မာအမျိုးသမီးငြိမ်းချမ်းရေးနှင့်လူ့ကြုံရေးအဖွဲ့မှမင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်သလိုက်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်။ဒီခေတ်ဆိုရင်မြန်မာ Women Peace and Security Podcast Channel ရဲ့ Episode အပိုင်း5ကိုဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။မင်္ဂလာပါဆရာမကြီး
။ဟုတ်မင်္ဂလာပါဆရာ
။ပြီးခဲ့တဲ့ Episode တွေမှာကျွန်တော်တို့အမျိုးသမီးငြိမ်းချမ်းရေးနှင့်လူ့ကြုံရေးဆိုင်ရာနိုင်ငံတကာမူပေါင်းတွေနဲ့ WBS ရဲ့မန်နိုင်ကြီးလေးခုအကြောင်းကိုဆွေးနွေးခဲ့ကြပါတယ်။အဲ့တော့ကျွန်တော်နောက်ထပ်သိကျင်တာက WBS framework မှာ participation ဆိုတဲ့ပါဝင်မှုကိုဘာကြောင့်အရေးကြီးတဲ့ကဏ္ဍကနေထည့်သွင်းခဲ့တာပါလဲ။ဘာလို့အမျိုးသမီးပါဝင်မှုကအရေးကြီးတာပါလဲ။ဘာလို့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ gender ကိုထည့်သွင်းစဉ်းစားဖို့လိုတာပါလဲဆိုတာကိုရှင်းပြပေးစေလိုပါတယ်ဆရာမကြီး
။ဟုတ်ကဲ့ပါရှင်။ဆရာကြီးဒီကျမတို့ဒီကမ္ဘာလူ့ရဲ့တဝက်ဖြစ်တဲ့အမျိုးသမီးတွေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်စေမှုဟာဆိုလို့ရှိရင်တော့ဒီမိုကရေစီနဲ့ကန့်ညင်မှုရှိတဲ့အရာတစ်ခုဖြစ်ပါတယ်ရှင်။အမျိုးသမီးတွေပါဝင်လာခြင်းဟာငြိမ်းချမ်းရေးဖြစ်စဉ်ကိုပုံမကောင်းမွန်စွာအကျိုးသက်ရောက်မှုရှိစေပြီးတော့ရည်ရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးကိုရရှိစေနိုင်တယ်ဆိုတာကိုလည်းသုတေသနပေါင်းမြောက်များစွာကနေပြီးတော့သတိပြထားပြီးသားလည်းဖြစ်ပါတယ်ရှင်။ဒီ participation လို့ပြောတဲ့ဒီပါဝင်မှုဆိုတဲ့နေရာမှာမတူညီတဲ့ကဏ္ဍပေါင်းစုံကမတူညီတဲ့လူသားအလုံးရဲ့ပါဝင်မှုကိုကျမတို့အနေနဲ့ကြိုဆိုရမှာလည်းဖြစ်ပါတယ်။အမြဲတမ်းဘေးဘက်ခံထားရတဲ့ဒီလူတွေရဲ့အတန်တွေကိုလည်းထည့်သွင်းစဉ်းစားရမှာဖြစ်သလိုအမြဲတမ်းဘေးဘက်ခံထားရတဲ့လူတွေရဲ့လိုအပ်ချက်တွေကိုလည်းဖြစ်စည်းပေးရမှာဖြစ်ပါတယ်ရှင်။အဲ့တော့မှသူတို့တွေအနေနဲ့ဘေးဘက်ခံထားရတယ်လို့ဆက်လက်မခံစားရတော့မှာဖြစ်ပါတယ်။တချို့ဘေးဘက်ခံထားရသူတွေဟာဆိုလို့ရှိရင်တော့သူတို့တရားမမျှတဘဲနဲ့ပြုမှုခံရတာရဲ့အတွက်တရားမျှတမှုကိုရှာဖွေရယူတဲ့အခါမှာတခါတလေကြတော့ဒီအကြမ်းဖက်တဲ့နည်းနဲ့တရားမျှတမှုကိုပြန်လည်ရယူတဲ့နေရာမှာပြန်လည်ရယူရတဲ့အတွက်ကြောင့်ဒီအကြမ်းဖက်မှုကတော့ထုတ်ရှည်သွားပြီးတော့တကြော့ပြန်အကြမ်းဖက်မှုတွေကြောင့်ပฏิပက္ခတန်တရားကနေမကင်းနိုင်ပဲနဲ့တကြော့ပြန်ပฏิပက္ခတွေကိုထပ်ခါပြစ်ပေါ်လာစေနိုင်တာကိုလည်းတွေးရှိရမှာဖြစ်ပါတယ်အဲ့တော့ဒီအမျိုးသမီးပါဝင်မှုဟာဘေးဘက်ခံထားရသူတွေရဲ့ခံစားချက်တွေကိုဖျောက်ဖျက်ပေးပြီးတော့ဘေးဘက်ခံထားခဲ့ရတဲ့အတိုင်းအတိုင်းကသူတွေကစကားပွဲမှာစွန့်နေပွဲမှာစပွဲဝိုင်းတွေမှာပါဝင်လာစေဖို့အတွက်နဲ့လိုအပ်တဲ့မူဝါဒတွေကိုချမှတ်ပေးဖို့ရည်ရွယ်ပါတယ်။ဒါအပြင်ပါဝင်မှုဆိုတာကအခွင့်အရေးတစ်ခုဖြစ်ပြီးတော့တန်းတူညီမျှတဲ့လူပေါင်းအတိုင်းဝင်တစ်ခုမှာလူတိုင်းဟာမွေးရာပါအခွင့်အရေးတစ်ခုအနေနဲ့ပါဝင်နိုင်ွင့်ရှိပါတယ်။ဒီမိုကရေစီကြတဲ့လူပေါင်းအဖွဲ့အစည်းတစ်ခုမှာလူနည်းစုရဲ့အသံလူများစုရဲ့အသံဘာသာရေးအရလူနည်းစုတွေရဲ့အသံအလုံးရဲ့အသံကိုနားထောင်မှသာလျှင်ဒီတန်းတူညီမျှတဲ့လူပေါင်းအဖွဲ့အစည်းတစ်ခုကိုဥတည်နိုင်မှာလည်းဖြစ်ပါရဲ့ရှင်။အခုချိန်မှာဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာနိုင်ငံရေးအရဩဇာလွှမ်းမိုးတဲ့အချက်ချာကြတဲ့သူတွေရဲ့အသံတွေကိုပဲနားထောင်ခဲ့တဲ့အခါကျတော့ဒီ institution တစ်ခုကပဲသူတို့ရဲ့အသံနဲ့သူတို့ရဲ့ဆုံးမြတ်ချနိုင်တဲ့ပါဝါနဲ့ကြီးစိုးခဲ့တာတွေကိုတိုင်းရင်းသားတွေဝေးလံခံဖျားတဲ့ဒေသမှာရှိတဲ့သူတွေရဲ့အသံကိုလည်းနားမထောင်ခဲ့တော့တိုင်းရင်းသားတွေကလည်းသူတို့ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ကိုယ်ပိုင်ပြန်ထမ်းခွင့်တွေကိုနှိရှေလာများဘေးဖယ်ခံအငင်းပယ်ခံခဲ့ရတာလည်းဖြစ်ခဲ့တဲ့အတွက်ကြောင့်အခုလိုပฏิပက္ခဖြစ်နေတာတွေအတွက်ဒီအခုအချိန်ကအတွေးအခေါ်တွန်လှန်ရေးကာလလည်းဖြစ်နေတယ်လို့လည်းကျွန်တော်တို့အနေနဲ့ပြောလို့ရပါတယ်နောက်ပြီးတော့ဒီလူပေါင်းတစ်တခုကိုတိဆောက်နေတဲ့ကာလမှာလူခွေရေရှုတော့ကနေပြီးတော့ပြန်သွားမှသာလျှင်တကယ်ကိုစစ်မှန်တဲ့တန်းတူညီမျှတဲ့လူပေါင်းဖွဲ့စည်းတစ်ခုကိုတိဆောက်နိုင်မှာဖြစ်တဲ့အတွက်ဒီမူပေါင်းတွေအားလုံးအတွက်အလွန်အရေးကြီးပါတယ်ရှင်။မတူညီတဲ့နောက်ခံကကွဲပြားခြားနားသူတွေအားလုံးရဲ့ပါဝင်မှုရှိမှသာလျှင်တန်းတူညီမျှတဲ့လူပေါင်းဖွဲ့စည်းတစ်ခုကိုကျမတို့အနေနဲ့တိဆောက်နိုင်မှာဖြစ်ပါတယ်ရှင
်။ဟုတ်ကဲ့ပါဆရာမကြီး။အခုလိုရှင်းပြပေးတဲ့အတွက်အမျိုးသမီးပါဝင်မှုအမျိုးမျိုးသောနောက်ခံလူတွေရဲ့ပါဝင်မှုဟာဘာကြောင့်အရေးကြီးတယ်လဲဆိုတာကိုကျွန်တော်တို့နားလည်သွားပါတယ်။ဆက်လက်ပြီးတော့မြန်မာနိုင်ငံမှာ WPS ရဲ့ပူပေါင်းပါဝင်မှုအခန်းကဏ္ဍအတွက်အရေးတကြီးဆောင်ရွက်ရန်လိုအပ်နေတဲ့အရာတွေကဘာတွေဖြစ်မလဲ။မြန်မာနိုင်ငံရဲ့အများပြည်သူနဲ့ဆိုင်တဲ့ကဏ္ဍတွေနဲ့ယာတုနေရာတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုအခြေအနေဟာဘယ်လိုရှိပါတယ်လဲဆိုတာပြောပြပေးစေလိုပါတယ်ဆရာမကြီး။
ဟုတ်ကဲ့ပါရှင်ဆရာကြီးဒီကျွန်တော်တို့မြန်မာနိုင်ငံမှာအများပြည်သူနဲ့သက်ဆိုင်တဲ့နယ်ပယ်တွေမှာအမျိုးသမီးတွေရဲ့ပါဝင်မှုနဲ့ကိုစားပြုမှုကအလွန် နှိပ်ပါပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့ဒီမိုကရေစီထွန်းကားခဲ့တဲ့ဆယ်စုနှစ်အတွင်းမှာအမျိုးသမီးခွင့်ရေးအဖွဲ့အစည်းတွေနဲ့ဂျန်နတ်တန်းတူညီမျှရေးကွန်ရက်တွေကရရှိခဲ့တဲ့အခွင့်အလမ်းငယ်ကိုကျွန်တော်တို့အခွင့်ကောင်းယူပြီးတော့အသိပညာပေးလှုံ့ဆော်မှုကမ်ပိန်းတွေအမျိုးသမီးစွမ်းဆောင်ရေးမြင့်တင်ရေးသင်တန်းများနဲ့အမျိုးသမီးတွေရဲ့ခေါင်းဆောင်မှုနဲ့ဆုံးဖြတ်ချက်ချမှတ်မှုဂျန်ဒါတန်းတူညီမျှမှုဆိုင်ရာသဘောတရားများကိုမြင့်တင်ပေးဖို့အရေးပါတဲ့အခြေခံအုတ်မြစ်ဖြစ်တဲ့လှုံ့ဆော်မှုတွေကိုပြုလုပ်နိုင်ခဲ့ကြပါတယ်ရလအနေနဲ့ကတော့အမျိုးသမီးတွေကပြည်သူ့ရေးရာကဏ္ဍတွေမှာပါဝင်နိုင်တဲ့သူတို့ရဲ့အခွင့်အရေးတွေကိုသဘောပေါက်လာခဲ့တယ်။အာဏာသိမ်းဖို့ကြိုးစားခဲ့တဲ့အချိန်နောက်ပိုင်းမှာလည်းဒီအမျိုးသမီးတွေကဒီမိုကရေစီအင်စတီကျူရှင်းတွေကိုခုခံကာကွယ်ဖို့အတွက်ရှေ့တန်းကနေရပ်တည်ခဲ့ကြပြီးတဲ့အခါကျတော့အမှန်ကန်တဲ့လုပ်ငန်းစဉ်တွေနဲ့သူတို့ရဲ့ဆန္ဒမဲတွေကိုလေးစားဖို့တောင်းဆိုခဲ့ကြတာကိုလည်းတွေ့ရှိရမှာဖြစ်ပါတယ်။လမ်းပေါ်တဲ့လမ်းပေါ်မှာရှိတဲ့ဆန္ဒပြပွဲကနေပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေအထိအမျိုးသမီးတွေရဲ့ပါဝင်မှုနဲ့သူတို့ရဲ့ဒီမှန်ကန်စွာပါဝင်ခွင့်အဓိပ္ပာယ်ပြည့်ဝစွာပါဝင်ခွင့်ကိုအခိုင်အမာတောင်းဆိုနေကြတယ်ဆိုတာကိုဘယ်သူမှငြင်းပယ်လို့လည်းမရပါဘူးအမျိုးသမီးပါဝင်မှုလို့ပြောရမယ်ဆိုလို့ရှိရင်တော့အရင်ကအမျိုးသမီးတွေကို threat do လို့နေရာမှာထားရတာရှိတယ်ပေါ့နော်ဒီအမျိုးသမီးပါဝင်မှုကိုလည်းဒီ symbolism ပြောက်ဖော်မှုတစ်ခုအနေနဲ့ပဲထက်သွင်းစဉ်းစားခဲ့ကြတာကိုလည်းကျွန်တော်တို့တွေ့ရှိရမှာဖြစ်ပါတယ်။အဒီအမျိုးသမီးအဖွဲ့အနေနဲ့ EO လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့နှစ်ပေါင်းများစွာအတူအလုပ်တွဲလုပ်လာခဲ့တဲ့အတွက်ကြောင့်ဒီ EO တွေမှာဒီအမျိုးသမီးတွေပါဝင်မှုမြင့်မားလာခဲ့ပေမဲ့ဌာနဆိုင်ရာနဲ့စစ်တပ်မှာဆိုလို့ရှိရင်အမျိုးသမီးပါဝင်မှုအရန်နှက်ပါနေသေးတာကိုကျွန်တော်တို့တွေ့ရှိရမှာဖြစ်ပါတယ်။အရက်သားအစိုးရကာလထဲမှာတော့မှပဲကျွန်တော်မြန်မာနိုင်ငံရဲ့တပ်ဖွဲ့မှာအမျိုးသမီးရေအတွက်နေပါခဲ့တဲ့အကြောင်းကို podcast အပိုင်းပုံးမှာလည်းကျွန်တော်တို့ဆွေးနွေးခဲ့ကြတာရှိပါတယ်ရှင်။အဒီ2021အာနာသိန်းရန်ကြိုးပမ်းမှုအပြီးမှာဒီအမျိုးသမီးတွေရဲ့ပါဝင်မှုကအံ့ဩဖွယ်ကောင်းလောက်အောင်အရင်နဲ့မတူပဲများပြားလာခဲ့တာကိုကျွန်တော်တို့တွေ့ရှိရမှာဖြစ်ပါတယ်။ဒီလောက်ပါဝင်မှုကိုကျွန်တော်တို့တစ်ခါမှမမြင်မှုခဲ့ပါဘူး။ဒီမိုကရေစီရေလှုပ်ရှားမှုတွေမှာအမျိုးသမီးတွေကအစကတည်းကရှေ့တန်းကနေပေါဝင်လာခဲ့တာကိုကျွန်တော်တို့တွေ့ရှိခဲ့ပြီးတော့ဒီလူမှုအာဏာပိဆိုင်ရေးလှုပ်ရှားမှုလို့ခေါ်တဲ့Civil Disobedient Movement ပေါ့နော် CDM နဲ့ဒီလာမထက်ကဆန္ဒပြပွဲတွေကိုလည်းဥဆောင်စီစဉ်ခဲ့ကြတာတွေကိုအားလုံးတည်ပြီးသားဖြစ်မှာပါဒီအစောပိုင်းတွေ့တွေကိုအမျိုးသမီးများစုပါတဲ့ပညာရေးဝန်ထမ်းတွေကျန်းမာရေးလှုပ်သားတွေနဲ့အထက်ဆက်ဆက်ရုံအလုပ်သမားတွေကနေပြီးတော့စတင်ခဲ့တာဖြစ်ပါလေရှင့်ဒီအပြင်ဒီပဋိပက္ခတွေကလည်းကျွန်တော်တို့ဒီလူမှုအဖွဲ့အစည်းတွေမှာအပြောင်းအလဲတွေအလင်းများဖြစ်ပေါ်လာအောင်တွန်းပို့ပေးခဲ့တဲ့အတွက်ဒီ gender ဆိုင်ရာစံတန်မိုးတွေကိုခေတ္တတမိုင်းတခြားမှာဒီကျွန်တော်တို့ဒီရုပ်တရက်ပေါ့နော်အချိန်ချင်းပြောင်းလဲစေခဲ့တာကိုကျွန်တော်တို့တွေ့ရှိရမှာဖြစ်ပါတယ်ဒီပုံစံခွက်တွေပြိုလဲသွားတဲ့အခါမှာဝိသေသလက္ခဏာတွေကိုကျွန်တော်တို့ပြန်လဲအဓိပ္ပာယ်ဖွင့်ဆိုဖို့အခွင့်အရေးရှိလာပြီးတဲ့အခါကျတော့ဒီလူသားတို့တစ်ခုလုံးကိုပြင်းထန်တဲ့လုပ်ရက်တွေဆောင်ရွက်လာအောင်တွန်းပို့မှုကိုလည်းဖြစ်ပေါ်စေပါတယ်။ဥပမာပြောရမယ်ဆိုလို့ရှိရင်တော့ဒီဒုတိယကမ္ဘာစစ်အတွင်းမှာအမျိုးသမီးတွေကလုပ်ငန်းခွင်နဲ့အခြားကန့်သတ်ထားတဲ့နေရာတွေကိုဝင်ရောက်လာခဲ့ပြီးတဲ့နောက်ပိုင်းအများစုကတော့အခကြေးငွေနဲ့အတိမတ်ပြုမှုမရရှိခဲ့တဲ့အဲဒီလုပ်တွေစီကိုပြန်မသွားခဲ့ကြတော့ဘဲနဲ့အဲ့ဒီနေရာတွေမှာဆက်နေဖို့အဆုံးပြတ်ခဲ့ကြတာကိုတွေ့ရပါမယ်။နီပေါ်နိုင်ငံအမျိုးသမီးစစ်သည်ဟောင်းနေရဆိုလို့ရှိရင်တော့ပဋိပက္ခပြီးဆုံးတဲ့အခါမှာဒီဂျန်နတ်တန်းလူကြီးမြမှုစံတန်မိုးတွေကိုသူတို့ရဲ့နေအိမ်တွေကိုပြန်လဲတည်ဆောင်သွားပြီးတဲ့နောက်သူတို့နဲ့သူတို့ရဲ့ခင်မွန်းနေကြမှာဆုံးဖြတ်ချက်ချမှတ်မှုနဲ့ပတ်သက်တဲ့ပိုပြီးတန်းပြူတူညီမြမှုရှိတဲ့အာဏာခွဲဝေမှုရှိလာကြောင်းကိုလည်းတွေ့ရှိခဲ့ရပါတယ်။အလားတူပဲဒီကိုလံဘီယာနိုင်ငံမှာဆိုလို့ရှိရင်တော့ဒီ FARC လို့ခေါ်တဲ့ FARC အမျိုးသမီးအဖွဲ့ဝင်တွေပါဆိုလို့ရှိရင်ဒီငြိမ်းချမ်းရေးဖြစ်စဉ်မှာပူဇော်ပြမှုရရှိနိုင်ဖို့ဆက်လက်တိုက်ပွဲဝင်ခဲ့ကြပြီးတော့မဟာဖိုဝါရကြီးစိုးတဲ့လူမှုအတိုင်းဝိုင်းအတွင်းကိုတက်ဖြုတ်ပြန်လည်ဝင်ရောက်ဖို့ငင်းဆန်ခဲ့ကြတာကိုလည်းကျွန်တော်တို့တွေ့ရှိရမှာဖြစ်ပါတယ်။အလားတူပဲကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကလည်းဂျန်ဒါအခန်းကဏ္ဍကိုအပြောင်းလဲဖြစ်စေခဲ့ပြီးတော့မဟာဘူဝါရရှင်ဆွဲအခြေအနေကိုချိနဲ့လာစေခဲ့တာကိုကျွန်တော်တို့တွေ့ရှိရပါမယ်။အမျိုးသမီးတွေရဲ့အခန့်ကဏ္ဍနဲ့တာဝန်တွေကိုမဖြစ်မနေတရားဝင်မှုပေးဖို့လိုအပ်နေပြီးတော့အဲ့ဒီအတွက်လဲထိုက်တဲ့အရင်းမြစ်တွေအတိမတ်ပြမှုတွေနဲ့ အဲ့ဒီအခန်းကဏ္ဍတွေကနေပြီးတော့ဆုံးဖြတ်ချက်ချမှတ်နိုင်တဲ့လုပ်ပိုင်ခွင့်အာဏာတွေကိုပေးအပ်ဖို့လည်းလိုအပ်နေတာရှိပါသေးတယ်ရှင့်။အမျိုးသမီးတွေကနိုင်ငံရေးအာဏာရှိလို့သားနိုင်ငံရေးမှာတက်တက်ကြွကြွပါဝင်နေပေမဲ့ကျွန်တော်တို့အမျိုးသမီးတွေကဆက်လက်ပြီးတော့ gender ရေးရနဲ့အမျိုးသမီးပါဝင်မှုကိုအထောက်ပံ့ဖြစ်စေတဲ့မူပေါင်းတွေနဲ့မူဝါဒတွေကိုချမ်းမအကောင့်တဲ့ဖော်ဖို့လိုအပ်နေပါတယ်။ဒီအရာတွေကသူ့အလိုလိုဖြစ်လာမှာမဟုတ်ပါဘူးရှင့်။ဒီအပြင်ကျွန်တော်တို့ participation လို့ပြောတဲ့ဒီပါဝင်ခြင်းကိုပြောတဲ့အခါမှာလည်းပင်ကေတပြပယုံဖြစ်တာပါဝင်မှုမဟုတ်ဘဲနဲ့အတိတ်ပဲရှိတဲ့ပူပေါင်းပါဝင်မှုဖြစ်ဖို့လိုအပ်ပါတယ်။ဒါဟာ gender ဘိုင်းဆိုင်ရာတုံ့ပြန်မှုသိရှိနားလည်မှုနဲ့ပါဝင်မှုတို့ဖြစ်ရပါမယ်။အရင်အပိုင်းတွေမှာတော့ကျွန်တော်တို့ဆွေးနွေးခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကဒီဘက်ကကြိုတင်ကာကွယ်ရေးပဋိပက္ခဖြည့်ဆည်းရေးညဉ့်ဉန်းရေးပေါ်ဆောင်ရေးပဋိပက္ခအပြီးပြန်လဲတိဆောက်ရင်းနဲ့ဒီငြိမ်းချမ်းရေးတိဆောက်မှုတွေမှာအမျိုးသမီးတွေရဲ့အတိတ်ပဲပြဝစွာပေါင်းဝင်ဆောင်ရွက်ရေးကိုပြတ်ထန်းထားပါတယ်ဆိုလိုတာကတော့ဒီအမျိုးသမီးတွေဟာတော်လှန်ရေးကာလအတွင်းမှာမကစစ်ဖြစ်ပွားနေစဉ်မှာလဲဒီလုပ်ငန်းစဉ်တစ်ခုလုံးမှာပေါ့နော်ပေါင်းဝင်ခွင့်ရှိနေတယ်သူတို့အနေနဲ့ဒီအပြင်ဒီစပွဲဝိုင်းတွေမှာလဲနေရာယူခွင့်ရှိပါတယ်ဒါကြောင့်အမျိုးသမီးအဖွဲ့ရဲ့ရေရှည်တည်တတ်နိုင်မှုကိုထောက်ပံ့ခြင်းအဖြစ်သူတို့ဟာလမ်းပေါ်ထွက်ပြီးတော့ဆန္ဒပြနေကြတဲ့အမျိုးသမီးတွေရဲ့အတန်ကိုပုံမူကျေလောင်လာအောင်အားညှိပေးနိုင်ပါတယ်။ဒါအပြင်နိုင်ငံရေးအဖွဲ့အစည်းတွေလမ်းကြောင်းမှန်ပေါ်ရောက်မြောက်ကိုလည်းစောင့်ကြည့်လေ့လာသူဖြစ်ဆက်လက်ရပ်တည်ပြီးဝေဖန်ထောက်ပြတဲ့အပန်းတစ်ခုအနေနဲ့ပါဝင်ဆောင်ရွက်နိုင်ပါတယ်ရှင
်။အခုလိုပြည့်ပြည့်စုံစုံရှင်းပြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆရာမကြီး။မြန်မာနိုင်ငံအခြေအနေကိုရာမကပဲတခြားနိုင်ငံတွေရဲ့တာရကတွေနဲ့ပြောပြရှင်းပြပြီးသွားတဲ့အတွက်လည်းကျွန်တော်တို့အများကြီးမှတ်သားလေ့လာရပါတယ်။တစ်ဆက်တည်းမှာပဲအမျိုးသမီးပါဝင်မှုကိုမြှင့်တင်ပေးဖို့အတွက်အမျိုးသမီးအဖွဲ့အစည်းတွေကိုအများကြီးကူညီပံ့ပိုးပေးဖို့လိုကြောင်းကိုနားလည်သိရှိရပါတယ်။ကျွန်တော်ထပ်ပြီးတော့သိချင်တာနောက်တစ်ခုကကျွန်တော်တို့မျှော်မှန်းထားတဲ့ပန်းနိုင်တွေရောက်ဖို့ဘယ်လိုလုပ်ဆောင်ရမလဲ။အောင်မြင်တဲ့ထည့်သွင်းစဉ်းစားမှုပါဝင်မှုကိုဘလို့တိုင်းတာကြရမလဲဆိုတာကိုလည်းသိချင်ပါသေးတယ်ဆရာမကြီ
း။ဟုတ်ကဲ့ပါရှင်။ဒီကျွန်တော်တို့မြန်မာထားတဲ့ပန်းနိုင်တွေကိုရောက်ဖို့ခြေလှမ်းတိုင်းမှာဂျန်နာရေးရပါဝင်မှုဆိုင်ရာကြိုးပမ်းမှုတွေလိုအပ်တယ်ဆိုတာကိုအမှတ်သားပြုရပါမယ်။အတိအမှတ်ပြုရပါမယ်။အမျိုးသမီးတွေနဲ့ဂျန်နာရေးရလူနည်းစုတွေကိုစုံပြည့်ချက်ချမှတ်နိုင်သူတွေရှင်သန်ခဲ့တဲ့အတွေ့အကြုံရှိသူများနဲ့တိချားတိကျတဲ့လိုအပ်ချက်ရှိသူများဖြင့်ရှုမြင်ရမှာလည်းဖြစ်ပါတယ်။လူတစုအတွက်လုံခြုံရေးဟာတခြားလူအုပ်စုတစ်ခုရဲ့လုံခြုံရေးနဲ့မတူဘဲကွဲပြားတာကိုလက်ခံပြီးတော့လုံခြုံရေးဆိုတာရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုနိုင်ငံတော်ပဟုပြုမှုမှနေပြီးတော့လူသားပဟုပြုမှုစီကိုကူပြောင်းပေးရမှာလည်းဖြစ်ပါတယ်။နေညာရေးလုပ်ငန်းစဉ်တစ်ခုမှာဂျန်နာအမြင်တွေကိုဘယ်လောက်ထိရောက်စွာပေါင်းဆက်လှုပ်ဆောင်နေတယ်ဆိုတာကိုသိရှိနိုင်ဖို့အကောင်းဆုံးနည်းလမ်းကတော့ဒီတခြားနေရာမှာရှိတဲ့ငြိမ်းချမ်းရေးလှုပ်ဆောင်နေမှုတွေနဲ့ဆက်ပြီးတော့နှိုင်းယှဉ်လေ့လာကြည့်ရှုဖို့လိုပါတယ်ရှင်။တခြားနိုင်ငံတွေရဲ့လူမှုဘဝအခြေအနေနိုင်ငံရေးအခင်းကျင်းတွေအတွက်ကြောင့်သူတို့ရဲ့တီးသန့်အခွင့်အလမ်းနဲ့စိန်ခေါ်ချက်တွေရှိနေပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွင်းမှာအမျိုးသမီးတွေရဲ့အဓိပ္ပာယ်ရှိတဲ့ပါဝင်မှုဂျန်နာပါဝင်မှုအစရှိတာတွေကိုနှိုင်းယှဉ်လေ့လာမှုမှနေပြီးတော့တဆင့်ကပဲစနစ်တကျဝေဖန်အကဲဖြတ်နိုင်မှာဖြစ်ပါတယ်။ဒီအမျိုးသမီးတွေပါဝင်ရုံတသက်ရုပ်ပြပါဝင်လာခြင်းမျိုးကအဓိပ္ပာယ်ရှိတဲ့ပါဝင်မှုမျိုးမဟုတ်ဘူးဆိုတဲ့ချက်ကိုကွယ်ကွယ်ပြတ်ပြတ်သတ်မှတ်ဖော်ထုတ်ပေးဖို့လည်းလိုပါလိမ့်မယ်။လူရည်အရေးအတွက်ပြည့်မီယုံသာတက်ရောက်ပါဝင်မှုမျိုးဟာဆိုလို့ရှိရင်တော့ဒီဂျန်နာအမြင်ပေါင်းဆက်ပါဝင်နေမှုကိုပေးနိုင်မှာမဟုတ်ပါဘူး။ငြိမ်းချမ်းရေးတိဆောက်သူများအနေနဲ့လည်းဒီငြိမ်းချမ်းရေးလုပ်ငန်းစဉ်များအတွက်မှာဂျန်ဒါအမြင်တွေပေါင်းစပ်နိုင်စေဖို့အတွက်ရည်ရွယ်ပြီးတော့ငြိမ်းချမ်းရေးတိဆောက်သူများအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်များအတွက်မှာဂျန်ဒါအမြင်များပေါင်းစပ်နေရန်ရည်ရွယ်ပြီးတော့အမျိုးသမီးတွေကိုညှိနှိုင်းဆွေးနွေးပွဲစပွဲဝိုင်းတွေမှာတည်ယုတ်ပြရှိနေစေုံမျှနဲ့အမျိုးသမီးတွေအတွက်လုံလောက်တဲ့အတိတ်ပဲရှိတဲ့ပါဝင်မှုကိုပေးနိုင်မှာမဟုတ်ပါဘူး။ဒီပဋိပက္ခဖြည့်ရှင်ဖို့နဲ့အနာဂတ်မှာပေါပေါလာနိုင်တဲ့ဒီပက္ခတွေကိုကာကွယ်တားဆီးရမှာကျွန်တော်တို့အတိတ်ပဲရှိတဲ့ပြောင်းလဲမှုတွေကိုပေါ်ဆောင်လာနိုင်ဖို့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်တိုင်းမှာအမျိုးသမီးတွေအမှန်တကယ်ဩဇာလွှမ်းမိုးနိုင်မှုရှိလာအောင်လှုပ်ဆောင်သွားရမှာဖြစ်ပါတယ်ရှင်
။ဟ ဟုတ်ကဲ့ပါခင်ဗျာဒီခုဆိုရင်ဆရာမအမျိုးသမီးတွေရဲ့အမှန်တကယ်ဩဇာလွှမ်းမှုမှုရှိအောင်လှုပ်ဆောင်သွားရမယ်အချက်တွေကိုရှင်းပြပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ယခုအပိုင်းမှာတော့ WPS ရဲ့ framework မှာ participation ပါဝင်မှုဟာဘာကြောင့်အရေးကြီးတယ်ဘာလို့ငြိမ်းချမ်းရေးလမ်းစဉ်တွေမှာ gender ကိုထည့်သွင်းစဉ်းစားဖို့လိုအပ်တယ်မြန်မာနိုင်ငံမှာ WPS ရဲ့ပူးပေါင်းပါဝင်မှုအခမ်းအနားအတွက်အရေးတကြီးဖြည့်ရှင်းရန်လိုအပ်နေတဲ့အရာတွေကဘာတွေဖြစ်တယ်စားတဲ့အရာတွေကိုပြည့်ပြည့်စုံစုံရှင်းပြပေးတဲ့အတွက်ဆရာမကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာ။ဒါအပြင် WPS Mobile တွေဟာကျွန်တော်တို့နိုင်ငံနဲ့လည်းဘလို့ချိတ်ဆက်ပတ်သက်ပြီးတော့ဘာကြောင့်အရေးပါလဲဆိုတာကိုသင်ယူလေ့လာခွင့်ရရှိခဲ့ပါတယ်။နောက်လည်းမအပိုင်းတွေမှာနောက်လာမယ့်အပိုင်းတွေမှာလည်းအမျိုးသမီးငြိမ်းချမ်းရေးနဲ့လူငယ်ရေးဆိုင်ရာကိစ္စရပ်များကိုဆက်လက်ညှိဝေပေးသွားမှာဖြစ်လို့မြန်မာ Women Peace and Security Podcast Channel ကိုမိမိတို့နှစ်သက်ရာ platform မှာsubscribe လုပ်ထားဖို့လည်းဖိတ်ခေါ်လိုက်ပါတယ်တောတရှင်များကျမ်းမာချမ်းသာပါစေလို့နှုတ်ခွန်းဆက်သရင်ကျွန်တော်တို့ယခု podcast channel အပိုင်းကိုတော့ဒီနေရာမှာခਿੱတခဏရနာခွင့်ပြုပါခင်ဗျာကျေးဇူးတင်ပါတယ် bye bye